ချိုင်းမြန်မာနယ်စပ်တစ်လျှောက်စီးဆင်းနေတဲ့မဲဆိုင်6ရေရှမ်းပြီးတချီလေးမျိုးတဲ့ရေဝင်လာတာကြောင့်ရက်ကွက်9ခုလောက်မနစ်အောက်တိုဘာ2ရက်နေ့တည်းကရေလွှမ်းနေတယ်လို့မြို့ကန်တယောက်ကပြောပါတယ်။ရာဂီမုန်တိုင်းတန်ကြောင်ပထမရေကြီးတဲ့တန်ခံထားရလို့တန်စီရင်နဲ့ပြန်လဲထီတောင်ပြန်လဲထူထောင်ရေးလုပ်ငန်းတွေလုပ်နေချိန်မှာနောက်တစ်ချိန်ထပ်ပြီးအခုလိုရေကြီးခဲ့ရတာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ့်မှာပြောပြပေးပါဦးခင်ဗျာ။
စက်တင်ဘာလကရာဂီမုန်တိုင်းကြီးရဲ့ကြောင့်စံချိန်တင်ရေကြီးခဲ့တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်မြို့မှာမနေ့ကမဲဆိုင်ချောင်းရီထက်တက်လာတာကြောင့်မြေတွေပိုင်းရပ်ကွက်နေတဲ့ရေဝင်တင်းမြုပ်နေတယ်လို့မြို့ကတူကဗီဒီယိုကိုပြောပါတယ်။မြေတွေပိုင်းရပ်ကွက်ကိုကူလာရေကြီးရေရှမ်းနေပြီးတော့တချို့နေရာမှာခါလောက်ရေဝင်ရောက်လာတယ်လို့အခုလိုပြောပြပါတယ်
။မြို့တွင်ဆိုလို့ရှိရင်မဲခေါင်ဆန်ဆိုင်မကောက်ခန်းအေးမေဖလာဝါကွင်းတာလော့ပုံးထုံမြို့မှာဆိုရင်လွယ်တော်ခန်းပိုင်းဖုံမဲဟုတ်မဲရန်အခုကတောင်ကြီးကြီးလည်းများလို့မနေ့ညလည်းတညလုံးမိုးရွာဆိုလေကတောင်ကြီးကြီးများလို့အဓိကတက်လာပါဘောအခုဒီတစ်ခေါက်ကကြတော့လေတနေရာနဲ့တနေရာမတူဘူးတချို့ရက်ကွက်တွေလည်းခါလောက်ထိဝင်တဲ့အနေမှာရက်ကွက်တွေတော့ဒီစီရကတည်းလည်းပေါင်လို့ဒူလာပါလို့လေ
မြေချောင်းအသည့်ဖြစ်တဲ့ Mayflower Queen Talon နဲ့ပုံးထွန်ရောက်ွက်တွေမှာခါလောက်ရေဝင်တာတချို့နေရာမှာပေါင်လောက်ရေဝင်နေပြီးတော့မဲခေါင်ရက်ွက်တိုင်းရင်းသားနှစ်ချင်းခရိယံအသင်းတော်အကြောင်းမှာမြို့ကန်အယောက်90လောက်ပေးလို့ရပြောင်းနေကြရပါတယ်။ဒီကနေ့နေ့လည်းနှစ်နာရီကျော်အထိမိုးတိမ်နေပေမဲ့ရေပြတ်မကြသေးဘူးလို့ဒေသခံတွေကပြောပြပါတယ်။မင်းကမိုးကြီးတာနဲ့တောင်ကျရေစီးဆင်းလာတာကြောင့်မြို့ရဲတောင်ခေါက်ရေးကြီးတာလို့တာလော့ရက်ကွက်အုပ်ချုပ်ဘူးကဗီဒီယိုကိုပြောပါတယ်။ဒါစီလိမျိုးရက်ကွက်အလိုက်စစ်ကောင်စီရဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေပေါင်းစည်းပြီးတော့ကယ်ဆယ်ရေးလုပ်ငန်းလုပ်နေတယ်လို့တာလော့ရက်ကွက်အုပ်ချုပ်ဘူးကပြောပါတယ်။ဒါစီလိမှာပထမအကြိမ်ရေးကြီးခဲ့တဲ့တချို့နေရာတွေမှာရေကုန်ပြတ်မကျသေးပါဘူး။ရေပြတ်ကျသွားတဲ့နေရာတွေမှာတန်ရွှေလုပ်ငန်းတွေလုပ်နေချိန်မှာနောက်ထပ်ရေကြီးမှုတွေထပ်ကြုံရတာလို့မြို့ကန်ကဆိုပါတယ်
။အရင်ရှေ့တစ်ခေါက်ကရေတော့မကုန်သေးဘူး။ရှေ့တစ်ခေါက်ရေကြီးတာလည်းမြို့ရဲ့မှာရေကလည်းမကုန်သေးဘူး။နှုံးတွေကလည်းကျန်သေးရဲ့ဆိုတော့လူတွေကပြန်ပြီးတော့ပစ္စည်းရဲ့နေရာချပြီးနေရာထိုင်တာမျိုးမရှိသေးဘူးလေ။နှုံးတွေလည်းရှင်းလင်းတော့ဆိုတော့ဒါလို့ဈေးပဲဆိုလို့ရှိရင်တစ်စီးလုံးပျက်စီးသွားတဲ့ရက်ကွက်တစ်ခုလုံးလည်းအဲ့လိုမျိုးဆိုနှုံးတွေကအခုထိရှိသေးတယ်
။စက်တင်ဘာလ14ရက်နေ့ကနေ18ရက်နေ့အထိတာစီလိပ်မြို့မှာစံချိန်တွေရေကြီးခဲ့တာမှာတချို့ဆိုအိမ်ခေါင်မိုးပေါ်အထိတက်နေပြီးတော့ဘေးလုံးအောင်နေခဲ့ရတဲ့အထိဖြစ်ခဲ့တာပါ။အဲ့ဒီတော့ကရေကြီးမြေပြူမှုကြောင့်ဆေကနန်းနဲ့ချီပြီးတော့တေဆုံးရပြီးတစ်မျိုးလုံးဒီပါရေဘေးဒုက္ခရောက်ခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ရေဘေးကြောင့်ရွှတ်တို့တွေခါလောက်တေချာနေပြီးတော့တန်ရှင်းရည်နဲ့ပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအလုံးစုံမလုပ်နိုင်သေးပါဘူး။ရေဘေးနောက်ဆက်တွဲကဲတဲ့ကူညီရေးလုပ်ငန်းနဲ့ပတ်သက်လို့စစ်ကောင်စီအနေနဲ့ထိထိရောက်ရောက်လှုံ့ဆော်တာမရှိဘဲနဲ့မြို့ကန်တွေနဲ့ပရဟိတအဖွဲ့တွေကိုတူကိုထားစနစ်နဲ့သာလှုံ့ဆော်နေရတယ်လို့မြို့ကန်တွေကပြောဆိုကြပါတယ်ရှင်။